တောင်ကိုရီးယားနဲ့ပူးတွဲကျင်းပတဲ့စီးရဲလက်ကျင့်မှုတွေအတွင်းအမေရိကန်တို့ဘက်က B-52 ဘုံးကျဲလေယာဉ်တွေပါအသုံးပြုခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ဂွမ်ကျွန်းနဲ့ဂျပန်နိုင်ငံတွေမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုတိုက်ခိုက်မှုပြုလုပ်နိုင်တယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်ကွမ်ကျွန်းမှာရှိတဲ့အမေရိကန်ရေတအခြေစိုက်စခန်းအပါအဝင်ဂျပန်နိုင်ငံကအဓိကကျွန်းကြီးနဲ့အိုကီနာဝါကျွန်းတွေကိုမြောက်ကိုရီးယားမှာရှိတဲ့ပြစ်မှတ်ကိုတိကျမှန်ကန်အောင်ပြစ်နိုင်တဲ့လက်နက်တွေနဲ့ပြစ်ခတ်တက်ခိုက်နိုင်တယ်လို့မြောက်ကိုရီးယားစစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ကကြာတာပရိနေမှာပြောပါတယ်မြောက်ကိုရီးယားကနောက်ဆုံးပြစ်လွှတ်လိုက်တဲ့နျူကလ িয়ার ဆန်တပ်ဖောက်ခွဲမှုတွေအပေါ်ကုလသမဂ္ဂကပိတ်ဆို့ရေးယူမှုအသစ်တွေထပ်မံပြစ်လွှတ်ပြီးနောက်ပိုင်းမြောက်ကိုရီးယားကအမေရိကန်နိုင်ငံကိုနေ့စဉ်နေပါချင်းချောင်းမှုတွေပြုလုပ်နေတာပါ။ကြာတာပြည်နေမှာပဲမြောက်ကိုရီးယားကသူ့ရဲ့တပ်တွေကိုအရေးပေါ်အခြေအနေကြီးညာထားပြီးလေကြောင်းတိုက်ခတ်မှုအန္တရာယ်ကြိုတင်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားရဲ့အဲ့ဒီလိုလှုပ်ဆောင်ချက်တွေဟာကာကွယ်ရေးဆိုင်ရာလက်ကျင့်မှုအဖြစ်နဲ့ပြုလုပ်တာဖြစ်နိုင်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။